တရုတ်နိုင်ငံကစာပြူဆောင်ရွက်နေတဲ့ OBOR ခေတ်သစ်ပိုလမ်းမစီမံကိန်းမှာတိရီလင်္ကာနိုင်ငံနဲ့ပတ်သက်တဲ့အပိုင်းကိုအမြန်ဆုံးအကောင်အထည်ဖော်ဆောင်ရွက်စေရေးအတွက်တရုတ်နိုင်ငံသား၏ဝန်ကြီးဝန်ကြီးဟာတနင်္ဂနွေနေ့ကတိရီလင်္ကာတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပါတယ်။တရုတ်ရဲ့ချင်းငွေနဲ့အခြေခံလိုအပ်ချက်တွေတည်ဆောက်နေတဲ့တိရီလင်္ကာနိုင်ငံဟာနိုင်ငံသားအရန်ငွေကြေးနှဲပါမှုနဲ့အကျွေးထောင်ချောက်ထဲကနေပြန်ယုံထဖို့ကြိုးပမ်းနေခြင်းဖြစ်ပါတယ်။မစ္စတာဝမ်ယီဟာသူခီးစဉ်အတွင်းတိရီလင်္ကာသမရဂိုတာဘာယာရာဂျာပက္ဆာဝန်ကြီးချုပ်မဟင်ဒာရာဂျာပက္ဆာတို့နဲ့တွေ့ဆုံပါတယ်။တိရီလင်္ကာနိုင်ငံမှာနိုင်ငံသားအရန်ငွေဒေါ်လာ 1.6 ဘီလီယံအထိကျဆင်းနေပြီး 2022 ခုနှစ်တည်းတိရီလင်္ကာရဲ့ကျွေးမီကဒေါ်လာ 9 ဘီလီယံကျော်တိရှိလာမှာဖြစ်ပါတယ်။အဲ့ဒီထဲမှာဇန်နဝါရီလတည်းပြန်ပေးရမယ့်ဒေါ်လာတန်း900တန်းငွေချေးစာချုပ်နဲ့ဇူလိုင်လတည်းပြန်ပေးရမယ့်1ဘီလီယံအကျွေးတွေပါဝင်နေပါတယ်။တိရီလင်္ကာနိုင်ငံတောင်ပိုင်းဟမ်ဘန်ဘူတာမှာပင်လယ်စိတ်ကမ်းတစ်ခုလေရင်ကွင်းတစ်ခုနဲ့နိုင်ငံပတ်လန်းလမ်းမရှိကြီးတစ်ခုတည်ဆောက်ဖို့ရှိပြီးအဲ့ဒီစီမံကိန်းတွေကနေဝင်ငွေပြန်ရမယ့်အခြေအနေမရှိပါဘူးတိရီလင်္ကာနိုင်ငံဟာဒေဝါလီခံနေပြီလို့ Point Pedro Institute သုတေသီဆာဗာနန်တန်ကပြောကြားပါတယ်ခင်ဗျာ